ဝိညာဉ်ပရိပခန့်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးမယူလို့နိုဘယ်ရင်းမြစ်ရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ကောင်းဆောင်တဲ့မြန်မာဆိုးရကိုနိုင်ငံတကာကဖိအားတွေဒလဆက်ပေးနေပါတယ်။သူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွဲရေးဆိုတဲ့မူဝါဒချမှတ်ထားတဲ့အာဆီယံနိုင်ငံတွေအပါအဝင်ကပါမြန်မာဆိုးရကိုဖိအားတွေပေးလာနေပါပြီ။ဒီကြောင့်ဒေးဗစ်ဘွားရဲ့သတင်းကိုကိုကျော်အောင်လင်းပြောပြပေးပါလိမ့်မယ်ခင်ဗျ။
ကုလသမဂ္ဂရဲ့အဆိုအရကျောင်းသုံးစာအုပ်ထဲမှာတောင်စန္ဒမူတာထားပြီးတော့ဖော်ပြလောက်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသားဆိုရကတာဝန်ရှိတဲ့သူတွေကိုအရေးမယူပဲဖြစ်နေလို့အိန္ဒိချင်းအာဆီယံနိုင်ငံတွေကပါမြန်မာအဆိုအရကိုစိတ်ပျက်တဲ့အကြောင်းထုတ်ဖော်ပြောဆိုမှုတွေရှိလာနေပါပြီ။အာဆီယံဆိုတာသူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဖက်ရေးဆိုတဲ့မူကိုချမှတ်ထားတဲ့နိုင်ငံတွေဖြစ်ပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကတရားလွန်လွန်တယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်က TRT တူရကီရုပ်မြင်သံကြားနဲ့တွေ့ဆုံမင်းညာခန့်မှာအခုတစ်ပတ်တွင်ပြောခဲ့ပါတယ
် We condemn this action openly
ဒီလုံရဲနဲ့ပတ်သက်ပြီးကျွန်တော်တို့ကရှုတ်ချကြောင်းပွင့်ပွင့်လင်းလင်းပြောခဲ့ပါပြီလူမျိုးတုံးတက်ပြတ်မှုအထီးဖြစ်လာတာကြောင်းမြန်မာကိုကျွန်တော်တို့ရှုတ်ချပါတယ်ဒီကိစ္စမှာစကားလုံးနှောက်ရွေးပြီးကျွန်တော်တို့ပြောမနေနိုင်ပါဘူးအာဆီယံရဲ့မူဝါဒအရသူများပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတာချထားပေမဲ့လည်းမြန်မာနိုင်ငံတွင်းမှာဖြစ်ခဲ့တဲ့ကိစ္စကတရားလွန်လွန်းတာကြောင့်ပါကျွန်တော်တို့ရဲ့အမြင်ကိုကျွန်တော်တို့ထုတ်ဖော်ပြောတာပါပဲ
ဒေါ်ဆန်းစုကြည်ကိုလည်းဝန်ကြီးချုပ်မဟာတီယာကစာရေးသားပေးပို့ခဲ့တယ်ဆိုပေမဲ့သူစီကိုဘာမှအကြောင်းမပြန်တာကြောင့်စိတ်ပြတ်မိတယ်လို့လဲမဟာတီယာကဆိုပါတယ်ဒေါ်စုကိုသူဆက်ပြီးတော့မထောက်ခံနိုင်ဘူးလို့လဲပြောပါတယ
် During the time when she was detained we had struggled and tried to get her released
သူဖမ်းခံနေရတော့ကသူ့ကိုပြန်လွတ်ပေးကျွန်တော်တို့ကြိုးပမ်းခဲ့ကြပါတယ်နောက်ဆုံးတော့သူပြန်လွတ်လာခဲ့ပါတယ်ဒါပေမဲ့လည်းခုကိစ္စမှာတော့သူကပြောင်းလဲသွားပါပြီရိုဟင်ဂျာတွေပေါ်စစ်တပ်ကနှိမ်နှင်းခဲ့တာနဲ့ပတ်သက်လို့စန့်ကျင်ပြီးပြောတာမှန်တယ်များဒေါ်ဆန်းစုကြည်ကမမြင်ချင်ပါဘူးအခုတော့ရှင်းသွားပါပြီကျွန်တော်တို့သူ့ကိုဆက်ပြီးထောက်ခံမှုတွေမလုပ်တော့ပါဘူ
းစင်ကာပူနိုင်ငံသား၏ဝန်ကြီး VVM Balakrishnan ကလည်းမြန်မာနိုင်ငံကအဖြစ်ပြက်ဟာအခုလိုခေတ်ကာလမှာမဖြစ်သင့်မဖြစ်တတ်တဲ့အခြေအနေလို့ဒီတစ်ပတ်ထဲမှာပဲစင်ကာပူလွှတ်တော်အတွင်းပြောခဲ့ပါတယ်ရိုဟင်ဂျာတွေနှိမ်နှင်းခံခဲ့ရတဲ့ကိစ္စကလူတွေကဖန်တီးတဲ့လူသားချင်းစာနာမှုဆိုင်ရာကတ်ဆိုးတစ်ခုဖြစ်ပြီးအရှိတောင်အာရှတဝန်းလုံးနဲ့ဆေးတောင်အာရှကိုပါကြော်လွန်ပြီးချင်းချောင်းနေတဲ့ပြဿနာဆိုတာရှင်းပါတယ်လို့လဲစင်ကာပူနိုင်ငံသားဝန်ကြီးကပြောပါတယ်အခုလိုပြောဆိုမှုဟာအာဆီယံရဲ့ယက်တီချက်ပြောင်းလဲလာတဲ့လက္ခဏာတစ်ရပ်လို့မျှော်လင့်နိုင်ပေမဲ့လည်းအပြောတွေမကလှုပ်ဆောင်မှုပါလိုက်လာဖို့လိုအပ်တယ်လို့ Amnesty International နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကမြမရေးသူတည်သည်Laura Hyde ဆိုပါတယ
် I think it's really significant actually that we're starting to see ASEAN states talk about the situation in Myanmar but
မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေကစပြီးပြောဆိုလာကြတာကိုကျမတို့မြင်ရတာတကယ်ပဲထူးခြားတဲ့ကိစ္စလို့ကျမထင်ပါတယ်ဒါပေမဲ့လည်းအခုမှပြောလာတဲ့ကိစ္စကတော့နည်းနည်းနောက်ကျနေပြီလို့ကျမထင်ပါတယ်ဘာကြောင့်လဲဆိုတော့ရိုဟင်ဂျာတွေကိုအပြင်းထန်နှိမ်နှင်းခဲ့တာကတစ်နှစ်ကျော်ရှိပါပြီအခုချိန်ထိအာဆီယံအဖွဲ့ကထိရောက်တဲ့ဆောင်ရွက်မှုတွေတခုမှမလုပ်သေးပါဘူးရိုဟင်ဂျာပြည်ထနာကိုတရားဝင်ဆွေးနွေးပြောဆိုတာတောင်ရှိသေးပါဘူး
မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုအတိမတ်မပြုပါဘူးရိုဟင်ဂျာရွာသား၁၀ဦးအသက်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းတဲ့ Reuters သတင်းသမားကိုဝါလုံးနဲ့ကိုကျော်စိုးတို့ကလည်းနိုင်ငံတော်လွှတ်ဝက်ချက်ဥပဒေနဲ့ညီဆွနယ်ဆိုပြီးတော့ 1980 ချထားပါတယ်ကုလသမဂ္ဂနဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးကမြန်မာစစ်ကောင်းဆောင်တွေကိုအ мян ဆုံးလာပြီးတော့ဖမ်းဆီးပေးပါဆိုပြီးအောက်ကလတုန်းကရန်ကုန်မြို့လေကောင်မှာဆန္ဒပြခဲ့သူကိုထင်ကျော်ကိုလည်းဖမ်းဆီးထားပါတယ်